မင်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးသားကဏ္ဍကနေနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ကတန့်စင်ဦးပါ
ကျွန်မကတော့ဦးရမိုးမြင့်ပ
ါအခုဖတ်ပြမယ့်စာကတော့မကွေးတိုင်းစလင်းမြို့နယ်ကံပြားကြီးရွာအုပ်စုကပေးပို့လာတဲ့စာဖြစ်ပါတယ်ကျွန်တော်ကတော့မကွေးတိုင်းဒေသကြီးစလင်းမြို့နယ်ကံပြားကြီးရွာအုပ်စုကံပြားကြီးရွာအထက်ကအကြောင်းကအကြောင်းသားဟောင်းတယောက်ပါဆိုပြီးပြောပြလာတာပါကျွန်တော်တို့ကံပြားကျောင်းရွာအထက်ကအကြောင်းဟာအခုပညာသင်နှစ်မှာအထက်ကခွဲကံပြားကနေအထက်ကအကြောင်းဖြစ်အဆင့်တိုးခံရပါတယ်ကံပြားကျောင်းမှာကျောင်းသားဥယျာဉ်800ကျော်လောက်ရှိပါတယ်စာသင်ခန်းလိုအပ်ချက်ကျောင်းဆရာဆရာမလိုအပ်ချက်တွေအများပြားရှိနေပေမဲ့မြို့နယ်ပညာရေးမှူးရုံးကထောက်ပံ့ပေးတာမရှိပါဘူး။ရွာအနီးနားကလူဝင်အား30လောက်ပဲရှိတဲ့ကျောင်းတွေကိုတော့စာသင်ဆောင်အသင့်နဲ့ဆရာဆရာမအင်အားတွေတိုးချပေးထားတာတွေရှိပါတယ်။ဒါကြောင့်ကံပြားကျောင်းရဲ့လိုအပ်ချက်တွေကိုတာဝန်ရှိသူတွေအနေနဲ့လာရောက်ကြည့်ရှုပေးသင့်လိုပါတယ်။ကျောင်းသားတွေနေဘူးမိုးမလုံးနဲ့စာသင်နေတာကိုမကြည့်ရလို့ပါဆိုပြီးတာဝန်သိပြည်သူတယောက်က RFA message box ကနေပြောပြလာတာပါခင်ဗျာ။
ဒီစာကတော့ရခိုင်ပြည်နယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုကပေးပို့လာတဲ့စာဖြစ်ပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်ဓာတ်လက်ကျေးရွာအုပ်စုမှာအရင်ကလုံခြုံရေးရဲတပ်သား3ဦးချထားပေးပါတယ်။ဒီလ20ရက်နေ့နောက်ပိုင်းမှာ AA တွေလာရောက်တော့ရဲတပ်သားတွေလည်းထွက်ပြေးသွားပါတယ်။အခုဆိုရင်ရဲလည်းမရှိစစ်တပ်လည်းမရှိတော့ပါဘူး။လုံခြုံမှုကလုံးဝမရှိတော့ပါဘူး။နိုဝင်ဘာ26ရက်နေ့ကဒိုင်းနယ်ဥက္ကဋ္ဌဟောင်းဖြစ်သူဦးတင်ထွေးနဲ့အတူဦးတင်လှိုင်ကို AA ဖွဲ့ကလာရောက်ဖမ်းဆီးခေါ်ဆောင်သွားပြီးတော့ဒီနေ့ထိပြန်လွှတ်မပေးသေးပါဘူး။ဘာကြောင့်ဖမ်းသွားတယ်ဆိုတာကိုလည်းမသိရသေးဘူးလို့ပြောပြလာတာဖြစ်ပါတယ်။သူ့အနေနဲ့ညုံရေးအရာအမိမဖော်ပြလို့ဘူးလို့လည်းပြောပါရရှင
်မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုဖတ်ပြမယ့်စာကတော့ထိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတယောက်ကပေးပို့လာတဲ့စာပါ RFA ပေးသားကဏ္ဍကနေကျွန်တော် passport အကြောင်းနည်းနည်းရင်ပွင့်ခြင်းလို့ပါကျွန်တော်နာမည်ကအောင်လေးပါထိုင်းရောက်ရွှေပြောင်းလူသားတယောက်ဖြစ်ပြီးတော့ထိုင်းရောက်တာ9နှစ်ရှိပါပြီ။ပထမဆုံးရောက်ချင်းပန်းရောင်လူသမားကက်ကလေးလောက်ရပါတယ်။ဘက်9000ကုန်ပါတယ်။နှစ်နှစ်ဘာမှလုပ်စရာမလိုတော့ပဲနေထိုင်လို့ရရလို့ပြောကြပါတယ်။အမှန်တော့နှစ်နှစ်မနေလိုက်ရပါဘူး။9000လောက်နေပြီးတာနဲ့မြေသူမြေဝါဖြစ်ကြောင်းတက်တည်ကံလက်မှတ်ပြောင်းရပါတယ်။ဘက်8000လောက်ထပ်ကုန်ပါတယ်။အခုပြောင်းထားတာဘာမှမကြသေးပါဘူး။ PG စနီရောင်စာအုပ်ထပ်ပြောင်းရမယ်လို့ပြောပါတယ်။ဒါကြောင့်ကျွန်တော်အဓိကပြောချင်တာကတော့ passport ဈေးနှုန်းတွေရှော့ပေါ်ပြီးနှစ်နိုင်ငံတာဝန်ရှိသူတွေအချင်းချင်းဆွေးနွေးတိုင်ပင်ကြဖို့နဲ့တည်ငြိမ်ပြီးတည်ကြတဲ့ passport ဆိုင်ရာမူဝါဒတစ်ခုချပေးနိုင်ပါရန်သက်ဆိုင်ရာတာဝန်ရှိသူများသိစေဖို့အတွက်ဆိုပြီး RFA ကတစ်ဆင့်ရင်းဖွင့်လိုက်ရပါတယ်ဆိုပြီးပို့လာတာပါ RFA ဝိုင်းတော်သူဝိုင်းနာသားများရှင်လန်းချမ်းမြေကြပါသည်အစဉ်အမြဲအားပေးလျက်ပါဆိုပြီး RFA ရဲ့ message box ကိုစာရေးသားပေးပို့လာတာပါခင်ဗျာ
ဒီစာကတော့ချင်းပြည်နယ်ထန်တလန်မြို့နယ်ကပေးပို့လာတဲ့စာပါချင်းပြည်နယ်ထန်တလန်မြို့နယ်ပညာရေးမှူးရုံးကဒေတာရင်းဆရာဆရာမတွေရဲ့လစာတွေကနေငွေကြေးဖြတ်တောက်တာတွေလုပ်နေပါတယ်2019နှစ်စလောက်ကစပြီးတော့လစဉ်ပင်စင်သွားတဲ့ဆရာမနှစ်ဦးအတွက်တဦးကို9000နှုန်းနဲ့တက်တောင်းပွဲအခမ်းအနားကြိုဆိုရေးစီစဉ်ရုံးစရိတ်စတာတွေအတွက်ဆိုပြီးတလောက်ကို1000ချုပ်ကနေ2000ဝန်းကျင်အမြဲလိုဖြတ်ခံနေရပါတယ်လာစာထုတ်တဲ့အချိန်မှာဖြတ်တောက်ပြီးလာစာတွေကိုသာရရှိတာဖြစ်ပြီးတော့ဒီလိုထဲ့ဝင်ကြီးတွေအတွက်ကျင်းနက်ပါချောင်းကိုလည်းမြို့နယ်ပညာရေးမှူးရှေ့မှာလက်မှတ်ရေးထိုးပေးရပါတယ်ဖြတ်တောက်တာတွေကိုမကျင်းနက်ပေမဲ့နောက်ပိုင်းမှာရာထူးတိုးနေရပြောင်းရတဲ့အခါအခက်ခဲတွေရှိလာမှာကိုကြောက်လို့မငင်းဆန်ရဲကြပါဘူးထန်တလန်မြို့နယ်ထဲမှာဆရာဆရာမဦးရေက2000ကျော် 3000 နီးပါးရှိပါတယ်လာစင်ဖြတ်တောက်နေတဲ့ငွေဟာအလုံး 3300 နီးပါးရှိနေတယ်လို့ခန့်မှန်းတွက်ချက်လို့ရပါတယ်သိချင်တာကလာစင်လာတိုင်းပင်စင်ယူနေတဲ့ဆရာဆရာမတွေကအမြဲရှိနေတာလားလာတိုင်းပင်စင်ယူနေတဲ့ဆိုရင်ဆရာဆရာမတွေရောကြံနေပါအောင်မလားဆိုတာပါပဲတာဝန်ကြရဒေသတွေမှာအသွားလာအနေထိုင်စားတော့ခက်ခဲစွာတာဝန်ထမ်းဆောင်နေကြရတဲ့ဆရာဆရာမတွေကိုဒီလိုလာစဉ်ဖြတ်တောက်နေတဲ့အပေါ်အထက်အရာရှိတာဝန်ရှိသူတွေနဲ့သက်ဆိုင်ရာဝန်ကြီးတွေသိအောင် RFA ကနေပြောပြပေးပါဆိုပြီးတော့ Pantra Agri အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လဲဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3861ဖြစ်ပါတယ်ရှင
်နောက်ဆုံးဖတ်ပြမယ့်စာကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်ဓားပိုင်ဒုက္ခသည်စခန်းကပေးပို့လာတာပါရခိုင်ပြည်နယ်စစ်တွေမြို့နယ်ဓားပိုင်ဒုက္ခသည်စခန်းမှာမာရကကဖွဲ့စည်းပေးထားတဲ့15ဦးကော်မတီရှိပါတယ်ဒုက္ခသည်စခန်းမှာအစ္စလမ်တရားပွဲကျင်းပခြင်းနဲ့ဆိုရင်အဲ့ဒီ15ဦးကော်မတီကိုပတ်စံ3000ပေးရပါတယ်ဘာကြောင့်ပေးရတယ်ဆိုတာမသိပါဘူးအဲ့လိုအချင်းပြက်လက်စားနေတဲ့15ဦးကော်မတီအကြောင်းကိုမာရကကိုတိုင်ကြားစာတွေပေးပို့ပေမဲ့ဘာမှအကြောင်းထူးမလာပါဘူးမာရကအနေနဲ့အဲ့ဒီ15ဦးကော်မတီကိုဘာကြောင့်အရေးမြူရလဲဆိုတာကိုလည်း RFA ကနေမေးမြန်းချင်ပါတယ်ဆိုပြီးဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်အတွက် RFA ပေးစာခဏကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်